မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးသောမတ်အိုဟေကင်ဒါနာဟာဒီကနေ့အင်းစိန်ထောင်ကိုတွားရောက်ခဲ့ပါတယ်။ဒါ့အပြင်မြန်မာလူခွင့်ရေးကော်မရှင်88မျိုးဆက်ကျောင်းသားများအဖွဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဖြစ်ထွန်းတိုးတက်မှုနဲ့ပြုပြင်ပြောင်းလဲရေးအခြေအနေတွေအပေါ်မှာမေးမြန်းဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ငားရကြခီးစဉ်နဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံစီရောက်လာခဲ့တဲ့ကုလသမဂ္ဂရဲ့လူခွင့်ရေးကျွမ်းကျင်သူသောမတ်အိုဟေကင်ဒါနာဘူဒူးနေကတွားရောက်ခဲ့တာတွေတွေးဆခဲ့တာတွေနဲ့ပတ်သက်ပြီးရန်ကုန်မြို့ကုလသမဂ္ဂရုံးကပြန်ကြားရေးတာဝန်ခံဦးအေးဝင်းက VOA ကိုအခုလိုပြောပြပါဗျာ
။မစ္စကင်ဒါနာဒီနေ့မနေ့သူအေးစိန်ချင်းတောင်တွားခဲ့တယ်။တွားပြီးတော့အခုအေးစိန်ချင်းတောင်ကနေဟိုဒုခွင့်ရေးကော်မရှင်ကိုဆက်ပြီးတော့တွေ့ပါတယ်။အဲ့ဒါပြီးတော့မြန်မာတိုင်းသတင်းစာသွားတယ်။အခုကတော့တနေ့ကတော့ရုံးမှာတစ်ခွက်ပြီးတစ်ခွက်နေတော့သူတွေ့ရရှိတယ်။နောက်ပြီးတော့ဟို88ကျောင်းသားကြီးလည်းပါတာပေါ့အဲ့ဒီမှာလည်းနော်ကျွန်တော်တို့မကြင်ကျွန်တော်တို့ကဟိုရင်ပြီးပြီးတော့တက်ဖို့ရှိပါတယ်မနေ့ကအောင်ကျွန်တော်နေပြီးတော့မှရှိမယ်ပြီးလို့ရှိရင်ကျွန်တော်ကချင်ဆက်သွားပါမယ်ခင်ဗျာ
မစ္စတာကင်နာနာနဲ့တနားရီကျော်တွေ့ဆုံခဲ့တဲ့အချိန်တွင်မှာ2012ခုနှစ်အတွင်းကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုရှင်းလင်းပြောဆိုခဲ့တယ်လို့မြန်မာလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကပြောပါတယ
်2012ခုနှစ်တနေ့ကအတွင်းမှာဘာတွေဆောင်ရွက်လဲဆိုရယ်တိုးတက်မှုပေါ့နော်အခြေအနေကိုနေပြီးတော့သူရှင်းလင်းပြောကြားတာပါပဲ။အဲကျွန်တော်တို့ဘက်ကလည်းပြည်ပစုံစုံပြီးပြောပြတော့ "तू आ ဒါဟုတ်အဓိကနားထောင်တာပါပဲခင်ဗျာ။အဲကျွန်တော်တို့ကပြည်ပစုံစုံပြောတဲ့အခါကျတော့ "तू တိတ်ပြီးတော့ပြန်ပြီးတော့ခရီးထူးထူးနင်းမြန်းလာတော့မရှိတော့ပါဘူးခင်ဗျာ။အဲကျွန်တော်တို့ဆောင်ရွက်ချက်ကလေးတွေကိုပြည်သူလူထုကိုပုံမပြီးတဲ့အခါမှာတိရှိအောင်လုပ်ပေးဖို့တော့အကြံပြုတယ်ပေါ့လေ
။လူခွင့်ရေးကော်မရှင်အနေနဲ့လူခွင့်ရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုရေးဆွဲနေပြီးအဲ့ဒီလုပ်ငန်းမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာကလူခွင့်အရေးနဲ့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူတွေနဲ့ပါညှိနှိုင်းတိုင်ပင်ပြီးဆောင်ရွက်နေတယ်လို့ဦးဝင်းမရကပြောပါတယ်88မျိုးဆက်ကျောင်းသားများအဖွဲ့ခေါင်းဆောင်တွေနဲ့မစ္စတာကင်တာနာတို့တွေ့ဆုံချိန်အတွင်းမှာတော့အခြေခံဥပဒေထဲမှာလူခွင့်ရေးအခြေခံမှုနဲ့မကိုက်ညီတာတွေကိုပြုပြင်ပြောင်းလဲနိုင်ရေးကိစ္စကချင်ပြည်နယ်ကအိုးဝင်ပြစ်စွန့်ခွာထွက်ပြေးနေရသူတွေတိုက်ပွဲတွေအခြေအနေနဲ့အစိုးရနဲ့ကချင်လက်နက်ကိုင်အဖွဲ့အကြားဆွေးနွေးပြောဆိုနေတဲ့ကိစ္စထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရပ်ပြန်လာနိုင်ရေးကိစ္စရခိုင်ပြည်နယ်ဘက်ကအခြေအနေစတာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့တယ်လို့ပြည်ဆောင်ဘက်မှပါဝင်ခဲ့တဲ့88မျိုးဆက်တောင်းသားများအဖွဲ့ခေါင်းဆောင်တူက VOA ကိုပြောပါတယ
်ဒီအချို့အချို့ရေးပိုင်းတွေမှာဒုတိယတွေရှိပေမဲ့လို့အချို့အောက်ခြေပိုင်းအဆင့်တွေမှာအခုချိန်ကြီးပြုံးကြောင်းလည်းမရှိသေးတဲ့ဟာတွေပြီးတော့အတင်းတောင်းကိစ္စတွေပြီးတော့ဒီအချင်းပြည်နယ်မှာရှိနေတဲ့NDP တွေပေါ့နော်ဒီစပီးဒုက္ခတွေနဲ့ပတ်ဟိုပတ်သက်ပြီးတော့သူတို့နေနေရတဲ့အခြေအနေတွေ UN အနေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့သူတို့ကိုထောက်ပံ့မှုပေးနိုင်ဖို့ပြီးတော့ထိုင်းနိုင်ငံမှာရောက်နေတဲ့ဒုက္ခတွေကိုပြန်ပူရင်းနဲ့ပတ်သက်ပြီးတော့ဟို transparency ပေါ့ဗျာဝင်လင်းမြင်သာမှုရှိရှိနဲ့စီစဉ်နိုင်ပူးပေါင်းဆောင်ရွက်နိုင်ဖို့ကိစ္စတွေကိုကျွန်တော်ဆွေးနွေးခဲ့ပါတယ
်2010ပြည်နှစ်ကစလို့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်ပေါ်လာတဲ့နောက်ပိုင်းတိုးတက်မှုတွေရှိလာပေမဲ့လည်းလူခွင့်ရေးပိုင်းနဲ့ပတ်သက်ရင်တော့ဒီထက်အများကြီးလှုပ်ဖို့လိုနေသေးတယ်ဆိုတာကိုမစ္စတာကင်ဒါနာအပါအဝင်လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြနေကြတာပါ။ဒါကြောင့်လဲကုလသမဂ္ဂနဲ့နိုင်ငံတကာကဆက်ပြီးပါဝင်ဆောင်ရွက်သွားဖို့သက်ဆိုင်သူအားလုံးကလိုလားကြပါတယ်
။အဓိကကျွန်တော်တို့ပြောချင်တာကတော့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့စောင့်ကြည့်တဲ့စောင့်ကြည့်မှုတစ်ခုကအခုချိန်ထိလည်းလိုအပ်နေပါသေးတယ်။မြန်မာနိုင်ငံပြည်သူပြောင်းလဲရေးမှာအကျိုးသောအပိုင်းတွေမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်မှုတွေကိုကျွန်တော်တို့ဒီတိုင်းဆက်လက်ပြီးတော့တိုးမြင့်သွားဖို့လိုအပ်ပါတယ်။သူကတော့ဒီမြန်မာနိုင်ငံပြည်ပြောင်းလဲတဲ့ပတ်သက်ပြီးတော့သူ့ရဲ့လူခွင့်ခန္ဓာအနေနဲ့သူ့ရဲ့ပါဝင်မှုစောင့်ကြည့်မှုပြီးတော့မြန်မာနိုင်ငံကြီးမှာပတ်သက်နေတဲ့ဒီ stakeholder တွေအားလုံးပူးပေါင်းဆောင်ရွက်နိုင်မှုကိုသူပို့ပြီးတော့တောင်းအားပေးပါတယ်ဆိုတာကိုသူပြောတယ်ဗျ။ပြီးတော့ဒီယူအန်အခမ်းအနားနဲ့ဟာမြန်မာနိုင်ငံပြည်ပကြောင်းလေးနဲ့ပတ်သက်ပြီးအရေးကြီးတယ်ဆိုတာကိုလည်းပြောပါလ
ေ။88မျိုးဆက်ကျောင်းသားများအဖွဲ့ခေါင်းဆောင်တူဖြစ်သူကိုထေးကျွယ်ပါ။မစ္စတာကင်နာနာရဲ့အခုခီးစဉ်ဟာ6လအတွင်းဒုတိယကြိမ်မြောက်ခီးစဉ်ဖြစ်ပြီး2012ခုနှစ်ဩဂုတ်လကနောက်ဆုံးလာရောက်ခဲ့တာပါ။အခုခီးစဉ်အတွင်းသူးလေလာတွေ့ရှိချက်တွေအပေါ်ကနဦးသုံးသက်ချက်ကိုဖေဖော်ဝါရီလ16ရက်မြန်မာနိုင်ငံကနေပြန်ထွက်ခါမဲ့နေ့ညနေပိုင်းကျရင်ရန်ကုန်လေစိတ်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောမှာဖြစ်ပါတယ်။အဲဒီနောက်သူ့ရဲ့အစီရင်ခံစာပြည့်စုံကိုတော့မလာစတီးရနေ့လူခွင့်ရေးကောင်စီအစည်းအဝေးမှာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။